ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အရက်သားအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း58ရက်ရှိခဲ့ပါပြီ။ရန်ကုန်မြို့ကမြို့နယ်အသီးသီးမှာပြုလုပ်နေတဲ့ဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေဆက်လုပ်နေပါတယ်။ဒီကနေ့မှာတော့တောင်တကုံမြို့နယ်ထဲမှာဆန္ဒပြပြည်သူတွေကိုမနေ့အစောပိုင်းကနေစလို့အင်အားသုံးဖြိုခွဲတာကြောင့်တေဆုံးသူတွေနဲ့ဒဏ်ရာရသူတွေတိုးလာနေပါတယ်။တေဆုံးသွားသူတွေကိုတွားပြီးတော့တယ်ဆောင်မှုနဲ့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ဆယ်နိုင်ရေးကပြစ်ခတ်မှုတွေကြောင့်အခက်အခဲတွေရှိနေတယ်လို့မြေပြင်မှာရှိနေတဲ့လူငယ်တအူးက VOA ကိုပြောပြပါတယ်။
သူကဝိုင်းလာတာတော့မနေ့ပိုင်းကဝိုင်းပြီးတော့အဲ့လိုနှိမ့်ချင်းပေါ့နော်မွန်းလဲတော့ကဆာကျတောက်ချောက်ပြစ်တာမှာတဲ့ရင်ကဆူပြီးတော့အဲ့လိုပပက်လေအမအတန်ချက်ကားရောအမြောက်ကားရောအကုန်ပါလာတယ်ပါလာကျတော့သူတဲ့ရင်ကပြည့်ပေါ်မှာဝင်ပြစ်တာသူတို့ကအခု RPG နဲ့လေကျွန်တော်တို့ဒီတဲ့ဥဘံကောင်ပြစ်လိုက်တော့အမကြာဆုံးတဲ့လူပေါ့နော်ကျွန်တော်အဲ့ဘက်ဒီ56ဘက်ရှမ်းမှာလူကြီးရဲ့နှစ်ဦးတော့အရင်ဆုံးတင်းထားရတယ်လက်ပြုံကလည်းပြစ်လိုက်တဲ့နေမှာကျွန်တော်လူအများကြီးချိသွားပြီးတော့သူတွေကလင်းထွက်ကုန်တဲ့အချိန်ရှိရတေဆုံးကအဲ့ဘက်မှာကြီးကြောက်လို့မရသေးဘူးအခုချိန်ကြီးတို့တောက်လျှောက်ဝင်ပြစ်နေလက်ပြပုံးနေရော RPG RPG ရောအကုန်လုံးပြစ်နေမှာတောက်ကောက်လို့မရဘူးတောက်လျှောက်ပြစ်နေတာအဲ့လိုဖြစ်နေဒီချိန်နေတခုမှာကျွန်တော်တို့ကပြည်သူမှာတော့တို့ပြန်ခုခံနေတော့ကျွန်တော်ခုခံရမှာပဲဒါပေမဲ့တို့ကပပက်လဲဝိုင်းထားဖြစ်တဲ့အတွက်အနေရောအရင်များတော့ပေါ့
ဒါကတော့တောင်တကုံမြို့နယ်အတွင်းကညနေ9နာရီဝန်းကျင်အချိန်နေဖြစ်ပါတယ်သူပြောခဲ့သလိုလက်ပြပုံးနေပခုံးထန်းလောင်ကြား RPG တွေနဲ့ပြစ်တယ်လို့ပြောပေမဲ့ဒါကိုတိကျအတည်ပြုလို့တော့မရသေးပါဘူး
ဟောလမ်းညာနဲ့ဝင်ပါလမ်းညာနဲ့ဝင်ပါအေးဟို
အခုကြားခဲ့ရတာကတော့ဒီလူမှုကွန်ရက်မှာဖော်ပြနေတဲ့တောင်တကုံမြို့နယ်ကအခြေအနေဖြစ်ပါတယ်ဒီဗီဒီယိုထဲမှာမြင်ရတာကတော့အတော်လေးကိုအားပြည့်နဲ့လက်နှက်နဲ့ပြစ်ခတ်ပုံရပါတယ်အခုလိုအင်အားသုံးဖြိုခွင်းနေတာကြောင့်အခုညနေဆောင်တဲ့အချိန်အထိအခြေအနေကတင်းမာနေစေဖြစ်ပါတယ်တောင်တကုံမြို့နယ်ထဲမှာပြစ်ခတ်မှုတွေကြောင့်ဒီကနေ့တရက်ထဲမှာတင်တေဆုံးသူဟာ10ဦးလောက်ထိရှိနေပြီလို့ဒေသခံတွေကပြောပါတယ်အခုချိန်ထိအလောင်းတွေကိုကောက်လို့မရတာတည်းရှိနေတာကြောင့်အတိအကျအတည်ပြုနိုင်မှုတော့မလွယ်သေးပါဘူးအလားတူပဲတာကေတာမြို့နယ်သူမနာလမ်းဘက်မှာလည်းဆန္ဒပြတဲ့သူတွေကိုဒီကနေ့မနေ့အစောပိုင်းကတည်းကရဲလုံခြုံရေးတပ်တွေနဲ့စစ်တပ်ဘက်ကလက်နက်တွေနဲ့ပြစ်ခတ်တာကြောင့်တေဆုံးသူတဦးနဲ့ဒဏ်ရာရသူတွေရှိနေပါတယ
်အခုလည်းဒါရပ်ကတင်ကသူ့ကိုငွေငွေနေရတာပဲအတိုက်ကတော့ဒီလူရောခံရတဲ့ဘက်ကပေါ့ဗျာဘာမှမရှိတာအကြောဝင်လာရင်လည်းမှတွေ့ကြဖို့အကုန်လုံးကိုဖြစ်တာလေဟိုဘယ်သူရဲလည်းမဟုတ်ဘူးအကျုံလည်းလူကြည့်နေတာပဲဘောတော့အဲ့လိုမျိုးဖြစ်နေတာဒါပေမဲ့တရားရောက်ကတော့ကြည့်လိုက်ရင်ခန္ဓာကိုယ်အပေါ်ချမ်းနေခေါင်းတွေလက်တွေဆိုတော့အိုင်လာမှရင်တင်းတင်းမတင်းလဲတကယ်လည်းအချိန်ကြာရင်ဒီရောအများပါတယ်အဲ့လိုနေတိုင်းလည်းအဲ့လိုဖြစ်နေတာပဲဘောတော့ဒီလိုဆယ်ကတော့အပြည်သူတွေရဲ့အချိန်လေးကိုတော့တိုးထည့်ပေးနေအကြောက်တရားလေအကြောက်တရားနဲ့ဆိုတော့လိုင်းလုံးနေတယ်ပြည်လို့ရှိရင်လည်းဟောတွေ့လို့ရှိရင်တွေ့ရင်လူဖြစ်ဖြစ်ဟုတ်ဟုတ်မဟုတ်မင်းမင်းရဲ့ရှုပ်ကြည့်နေတော့အတော်ဖြစ်ဖြစ်တာဒါတော့တယောက်အနေနဲ့လည်းကတော့တော်တော်ကြီးကိုဆင်းလို့အောင်ဖြစ်နေတယ်ဒီလိုမျိုးကြီးလုံးလိုက်မယ်လို့တကားမှလည်းမထင်တော့ဘူးကြတက်တက်ကြီးကိုရဲစဲရုံမှလည်းဘုံကမျိုးကြီ
းမတ်လ28ရက်နေ့စနေနေ့တုန်းကတေဆုံးသူ9ဦးထက်မနည်းရှိခဲ့တဲ့အင်းစိန်မြို့နယ်မှာလည်းမတ်လ28ရက်နေ့တနင်္ဂနွေနေ့ညပိုင်းကနေစလို့ဒီကနေ့မနက်ထိဆိုရင်ပြည်သူ၉ဦးကိုစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖမ်းဆီးခဲ့တယ်လို့အင်းစုံမြို့နယ်အခြေစိုက်သတင်းဌာနကပြောထားပါတယ်။အခုလိုမျိုးစစ်တပ်နဲ့လုံခြုံရေးတပ်တွေဘက်ကအင်အား၃အကြမ်းဖက်ပစ်ခတ်နေပေမဲ့ကြာဆုံးသွားတဲ့သူတွေအတွက်စုလီဖျားအနီးမှာပြည်သူတွေဟာဒီကနေ့စုတောင်းပွဲပြုလုပ်ပေးခဲ့ပါတယ်။ရွေးဦးဒေါ်လာရေးတိုက်ပွဲမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအာဇာနည်တွေအတွက်စုတောင်းပွဲဆိုပြီးကားလမ်းမထပ်မှာပြုလုပ်ခဲ့တာပါ။နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့မတ်လ28ရက်နေ့အထိစည်ရင်အရဆိုရင်ဆီယနာရှင်တော်လှန်ရေးကာလအတွင်းမှာကြာဆုံးခဲ့သူပေါင်းက459ဦးထိရှိနေပါတယ်။ဒီရွေတက်ကတော့ AABB ကကောက်ယူထားတဲ့တေဆုံးသူအရေအတွက်ဖြစ်ပြီးစစ်တပ်နဲ့ရဲတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။နှစ်လနီးပါးကြာအာဏာသိမ်းကာလအတွင်းရာနဲ့ချီတေဆုံးခဲ့သူတွေထဲမှာလူမျိုးဘာသာပေါင်းစုံနဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ရှင်။